မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာပြန်များလာနာတာမှာဇွန်လ21ရက်နေ့ကအတည်ပြုလူနာ600နီးပါးအထိရှိခဲ့ပါတယ်။ဆီယနာတင်းပြည်နောက်ပိုင်းအတည်ပြုလူနာအများဆုံးဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်သူများပြားလာနေချိန်မှာပြည်သူတွေအကြကိုဗစ်ကရောဂါဆိုင်ရာစည်းကမ်းတွေကိုဘလောက်အထိအလေးထားနေကြပါသလဲ။ရန်ကုန်ကလာတဲ့ကိုဗစ်အခြေအနေနဲ့ပတ်သက်တဲ့သတင်းအပြည့်အစုံကိုတော့အလီမာကပြောပြမှာပါခင်ဗျာ။
ကျမရင်းနဲ့အာကစားဝင်ကြီးဌာနရဲ့ဂျွန်လ21ရက်ည8နာရီထုတ်ပြန်ထားတဲ့စီးရင်အရာပြည်ရင်းမှာကိုဗစ်ပိုးတွေ့လူနာတဲ့995ဦးနဲ့သေဆုံးသူ3ဦးရှိခဲ့ပါတယ်။ပိုးတွေ့လူနာဦးရေဟာအာနာသိမ်းပြီးနောက်ဓာတ်ခွဲစစ်ဆေးမှုတွေတဲ့အများဆုံးအတည်ပြုနိုင်တဲ့အရေးအတွက်လည်းဖြစ်ခဲ့ပါတယ်။ဒီလိုကူးစက်မှုတွေတိုးလာနေပေမဲ့ပြည်သူတွေကြားမှာတော့ကာယရောဂါစီးမြင်လိုက်နာမှုတွေအားနည်းနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လှုပ်အားပေးတွေကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတက်ကိုခံခဲ့ရပြီးတဲ့နောက်အခုလိုဆီယနာသိန်းနာနဲ့နောက်ဆက်တွဲပြည်တွင်းရေးမငြိမ်သက်မှုတွေကြားမှာကိုဗစ်တတိယလိုင်းတက်ခံရမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဆီယနာသိန်းမှုစန့်ကျင်တဲ့အနေနဲ့ဆီယဝန်နဲ့ကျန်းမာရေးဝန်ထမ်းတော်တော်များများ CDM လှုပ်ရှားမှုလုပ်နေကြသလိုလှုပ်အားပေးတွေလည်းနှဲပါနေခြင်းမျိုးမှာကာယရောဂါသတိပို့ပြီးရှိကြဖို့စေတနာရှင်လှုပ်အားပေးတွေကတိုက်တွန်းထားပါတယ်။
ကိုယ်လည်းနလန်တာကာလာပဲရှိသေးတယ်ကျွန်တော်နိုင်ငံရေးအခြေအနေရလဲဆက်ပြီးတော့ဒုက္ခရောက်ကြကြတယ်ဒီကြားတော့မှာဒီကိုဗစ်ပါတစ်ခါဆက်ပြီးတော့နှိပ်စက်လာလို့ရှိရင်တော့တကယ်တမ်းနှစ်လာမှာတော့တည်တူတူပဲအဲ့ဒါကြောင့်ဒီလိုပုံစံကြီးတင်ပြီးတော့မဖြစ်ဖို့အတွက်မိမိတို့ကိုယ်စီကိုယ်စီကနေပြီးအပြင်ထွက်တိုင်းမက်စ်တက်မယ်ပြင်ပြင်သွားမယ်ဆိုလို့ရှိရင်စီကနေကြလိမ့်နဲ့ဟိုတယောက်ကြောင့်လည်းထောက်ပြီးကွာသွားကြတာတို့အိမ်ရောက်တော့ငယ်လက်စီတော့ဘာဒါမျိုးတွေအသုံးပြုပြီးတော့စပြီးကောင်ဝဲတဲ့ခါကျရင်ကူးစက်မှုနှုံးတွေနည်းလာမယ်
ပြည်ရင်းကရောဂါကူးစက်မှုတွေတဲ့တနေရာထဲမှာအဆုလိုက်ကူးစက်မှုတွေရှိလာတာကိုလည်းသတိပြုကြဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းအပြင်နေပြည်တော်မှာပါအဆုလိုက်ကူးစက်မှုတွေဖြစ်နေတာပါ။နေပြည်တော်စပြူသီးသီးမျိုးတွေကမစိုးရိမ်တိုက်တက်ကတန်ငါရော50ထပ်မင်းမှလည်းကိုဗစ်ကရောဂါကူးစက်နေလို့ဖုန်းကြီးကောင်ကိုလော့ခ်ဒေါင်းချထားပါတယ်။အဆောင်နေသူအစိုးရဝန်ထမ်းအများစုနေထိုင်ရာနေပြည်တော်ကောင်စီမှလည်းယောဂဘူကူဆက်ခံထားရသူတွေရှိပါတယ်။မြို့အဝင်ထွက်ဂိတ်တွေမှာလည်းကျန်းမာရေးစစ်ဆေးဆောင်ရွက်မှုတွေလည်းရှိနေပါတယ်။အခုလက်တလောမှာယောဂကူဆက်သူတိုးလာတယ်ဆိုပေမဲ့မြို့ရင်းသွားလာနေကြသူတွေတဲ့ကက်ယောဂစီးမြင်လိုက်တာသူနည်းနေတယ်လို့နေပြည်တော်မှာနေထိုင်တဲ့ဒေသခံတဦးကပြောပါတယ်
။အဲ့မှာရေးတဲ့ဆရာရတဲ့6ပေကွာဆိုပေမဲ့ဒီလိုပဲ6ပေကွာကမဟုတ်ဘူးဒီလိုပဲသွားတာ။မက်ဆေ့ပိုင်းရတော့ဆက်တယ်။အဲ့လိုဆက်တော့ဆိုင်နေပါတယ်မဆိုရင်လက်တန်းချင်းတွေပေါ့အဲ့လို6ပေထားအဲ့ဒါမှမဟုတ်အစ်သက်တော့6ပေကွာပညာတော့နည်းနည်းလိုက်နာဒီလိုပဲတန်းစီနေပတ်ဆက်ချင်းနဲ့နေရာမှာအစအဲ့လိုမျိုးပေါ့သူတို့ကတော့အကွက်လေးနေချတာနေမဲ့သူတွေတော့ဒီလိုပဲသွားလာတာ
ကိုဗစ်ကရောဂါတတိယလိုင်းပြန့်ပွားမှုမဖြစ်အောင်ဒရီဘေးနှုတ်ဆော်ချက်တွေကိုကျန်းမာရေးဝန်ကြီးဌာနကလုပ်နေပါတယ်ချင်းပြည်နယ်အတွင်းကတွန်းဆန်တီးတိမ်ဖလန်းထန်တလန်းနဲ့ဟာခါတို့အပြင်သခိုင်းတိုင်းမှာရှိတဲ့တမူးနဲ့ကလေးအပါအဝင်ပဲခူးတိုင်းကလက်ပဒန်းနဲ့ဖြူးမြွနဲ့အတွင်နေထိုင်သူတွေကိုမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home သတ်မှတ်ထားပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့စာတင်ကျောင်းတချို့ကိုလည်းရက်အကန့်အသတ်မရှိပိတ်ထားလိုက်ပြီးဈေးတွေကိုလည်းအသွာအလာကန့်သတ်ထားပါတယ်ရှင်။